announcing an ambitious new plan to help address the sustainability of our planet. Today we are committing
ဘာလို့လို့လဲလာမှုရှော့ချနိုင်ဖို့ Microsoft ကတော့ရည်ရွယ်ချက်ကြီးကြီးနဲ့ကတိပြုလိုက်ပြီနော်ကိုသားညို့ Microsoft CEO Satya Nadella ပြောသွားတာ Microsoft ကုမ္ပဏီကြောင့်မလို့လေထုထဲရောက်နေသမျှကာဗွန်ပမာဏထက်ပိုပြီးတော့2030ခုနှစ်မတိုင်ခင်ဖယ်ရှားပေးမယ်2050ခုနှစ်မကုန်ဝင်ကြရင်တော့1985ခုနှစ်ထဲကဒီ Microsoft ကုမ္ပဏီထုတ်လွှတ်ထားသမျှကာဗွန်ဓာတ်ငွေ့အလုံးကိုလုံးဝရှင်းလင်းမယ်တဲ့
ဟုတ်တယ်ဗျဒီ Microsoft အခုလိုမျိုးကြီးညာခဲ့လို့တိတ်ကိုကြီးမားတဲ့ရည်မှန်းချက်လို့ပြောပြီးတော့ကျူးဆိုနေကြတယ်သူရဲ့အစီအစဉ်ရဆိုရင်ကုမ္ပဏီကြောင်းမလို့လေထဲရောက်နေသမျှကာဗွန်ဓာတ်ငွေ့တွေတည်းမဟုတ် Microsoft ပစ္စည်းတွေထုတ်လို့ထွက်တဲ့ကာဗွန်ဓာတ်ငွေ့တွေရော Microsoft ပစ္စည်းတွေသုံးလို့ထွက်တဲ့ကာဗွန်ဓာတ်ငွေ့တွေကိုပါရှင်းလင်းပြမှာမဆိမမော
ဒါရေမကဘူးရှေ့ဒီကမ္ဘာလေထုထဲမှာရောက်နေတဲ့ကာဗွန်ဓာတ်ငွေ့အားလုံးကိုရှင်းလင်းနိုင်မဲ့နည်းပညာသစ်ကိုမြ мян ဆန်ဆန်တီထွင်နိုင်ဖို့အတွက်ကိုလည်းဒေါ်လာတန်းတစ်ထောင်သုံးဆွဲသွားမယ်လို့ကြေညာတယ်လေကမ္ဘာတုံးကရာသီဥတုတွေဖောက်ပြန်နေတာကကမ္ဘာကြီးပူနွေးလာမှုကြောင့်ဖြစ်တယ်လို့သိပ္ပံပညာရှင်တွေကပြောနေကြတာမလားကမ္ဘာကြီးပူနွေးရတဲ့အဓိကအကြောင်းကလည်းကာဗွန်ဖန်လုံအိမ်ဓာတ်ငွေ့တွေကြောင့်လို့လေ့လာတွေ့ရှိထားတယ်လေအဲဒါကြောင့်ကာဗွန်ဓာတ်ငွေ့တွေရှော့ချဖို့လိုကိုလိုတယ်လို့သူတို့ကတိုက်တွန်းနေကြတာပါအဲဒါကြောင့်မို့လို့ကာဗွန်ဓာတ်ငွေ့တွေရှင်းဖို့ကတိပြုရတာဖြစ်တယ်လို့ Microsoft ကုမ္ပဏီဥက္ကဋ္ဌ Brad Smith ကပြောတယ်လေ
We have spent a lot of time studying the science and the math.reading what has come from the scientific
သိပ္ပံနည်းကြွတွက်ချက်မှုတွေကိုအထင်ယူလေ့လာကမ္ဘာတဝန်းသိပ္ပံပညာရှင်တွေရဲ့လေ့လာတွေးရှိချက်တွေကိုဖတ်တဲ့အခါခြေလှမ်းတွေလှမ်းဖို့လိုလာပြီဆိုတာရှင်းရှင်းသိလာရပါတယ်အခုတည်းပိုးပြီးလုပ်ဖို့လိုတယ်ကာဗွန်ဓာတ်ငွေ့ထုတ်လို့မှုပိုးပြီးလျှော့ချရမယ်လေထုထဲရောက်နေတဲ့ကာဗွန်ဓာတ်ငွေ့တွေဖယ်နိုင်အောင်လှုပ်ဆောင်ချက်တွေရှာဖို့လိုလာပါတယ်ဒီကမ္ဘာကြီးမှာလူတွေဆက်ပြီးရှင်သန်နိုင်ဖို့ဆိုရင်ဒီတနည်းပဲရှိပါတယ်လက်တွေ့ဖြစ်လာအောင်ဟီမန်းချက်ထားလုပ်ဖို့လိုကိုလိုပါတယ်
ကမ္ဘာပူချိန်တိုးနေတာရပ်သွားအောင်လို့လေထဲရောက်နေတဲ့ကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေ့တန်းထောင်တဲ့ခြေကို2050ခုနှစ်မရောက်ခင်ရှင်းလင်းဖယ်ရှားဖို့လိုအပ်တယ်လို့အစိုးရရဲ့ပညာရှင်တွေပါတဲ့ကုလသမဂ္ဂရဲ့ IPCC အဖွဲ့ကပြောတယ်မဟုတ်လားဗျ။နောက်အခုခေတ်လိုမျိုးနည်းပညာတိုးတက်နေတဲ့ခေတ်ကြီးမှာနည်းပညာသုံးပြီးတော့ဖယ်ရှားဖို့ဖြစ်နိုင်တယ်လို့ကြေညာသူတွေကလည်းပြောတယ်ဗျ။
လက်ရှိမှာနည်းပညာကုမ္ပဏီကြီးတွေအပါအဝင်စီးပွားရေးကုမ္ပဏီကြီးတွေကကမ္ဘာဝပတ်ဝန်းကျင်အရေးကိုပို့ပြီးတော့အလေးထားလာကြတာကတော့အမှန်ပဲ Google ဆိုရင်သူတို့လုပ်ငန်းကြောင်ထွက်တဲ့ကာဗွန်ဓာတ်ငွေ့တွေကိုပြန်ရှင်းပေးနေတာ12နှစ်လောက်ရှိပြီတဲ့ Apple ကုမ္ပဏီကလည်းကာဗွန်ဓာတ်ငွေ့ထုတ်လုပ်မှုလုံးဝမရှိတော့ဘူးလို့ပြောပါတယ် Amazon ကုမ္ပဏီကလည်း2040မတိုင်ခင်မှာကာဗွန်ဓာတ်ငွေ့လုံးဝမထွက်အောင်လှုပ်သွားမယ်လို့ကတိပေးထားတယ်အဲကြောင့်မလို့ဒီ Amazon website ကရောင်းတဲ့ပစ္စည်းတွေကိုအိမ်နိုင်ရာရောက်လိုက်ပို့ပေးတဲ့ကားတွေကာဗွန်ဓာတ်ငွေ့မထွက်အောင်လို့လျှက်စစ် van ကားအစီးသသိန်းဝင်မယ်လို့စီစဉ်ထားတယ်လေ2030ခုနှစ်နောက်ဆုံးထားပြီးတော့ပြန်သုံးလောင်စာကိုသုံးသွားမယ်လို့လည်းပြောထားတယ်အခုလိုမျိုးဒီလေထုထဲရောက်နေတဲ့ကာဗွန်ဓာတ်ငွေ့တွေကိုပြန်ရှင်းတာကိုကာဗွန် neutral ဖြစ်အောင်လုပ်တယ်လို့ပြောပါတယ်ဘယ်လိုနည်းတွေနဲ့လုပ်ကြတယ်လဲဆိုတော့တဘာဝပတ်ဝန်းကျင်ဆိုင်ရာ master ဘွဲ့လောလောလတ်လတ်ရထားတဲ့နန်းလောင်ကရှင်းပြပေးပါလား
ဟုတ်ကာဗွန်နျူထရယ်လုပ်တယ်ဆိုတော့ကုမ္ပဏီတွေဥမာစက်ယုံအလုပ်ယုံကပဲဖြစ်ဖြစ်ဒီအထည်ချုပ်လုပ်ငန်းတွေပဲဖြစ်ဖြစ်မိုဘိုင်းဖုန်းထုတ်တဲ့ကုမ္ပဏီပဲဖြစ်ဖြစ်ပေါ့နော်ဒီစက်ယုံအလုပ်ယုံကပစ္စည်းတွေထုတ်လုပ်တဲ့ခါကျတော့ကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေ့တွေထုတ်တယ်အဲ့တော့ကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေ့တွေထုတ်တဲ့အတွက်ကြောင့်မလို့အဲ့ကာဗွန်ဒိုင်အောက်ဆိုက်တွေလေထုထဲမှာရှိနေတဲ့ဒီကာဗွန်ဒိုင်အောက်ဆိုက်ကိုသူတို့ကိုရာအတွက်သူတို့ပြန်ပြီးတော့မှလူထုအတွက်အဆိုးကျိုးမဖြစ်အောင်သူတို့ပြန်ပြီးတော့တိမ်းပေးတယ်ဆိုတဲ့သဘောမျိုးဥပမာဟိုအပင်တွေကိုပြန်ဆိုက်ပေးတာတစ်ပင်တွေကနေဒီကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေ့ကိုစုပ်ယူတဲ့အတွက်ကြောင့်မလို့တစ်ပင်တွေပြန်ဆိုက်ပေးတာမျိုးဥမာမြေယာသုံးဆွဲမှုနဲ့ပတ်သက်ပြီးတော့မြေယာပြုတ်ပြင်းရေးမှပြန်ပြီးတော့မှလှုပ်ပေးတာမျိုးပြီးတော့မှနီးအဆင့်မြင့်နီးပြီးတာနဲ့မထွက်ခင်မှာဖမ်းပြီးတော့တင်ထားတာမျိုးပဲဖြစ်ဖြစ်ထွက်သွားပြီးတာလေထုထဲကဟာကိုပြန်ပြီးတော့မှစုပ်ယူပြီးတော့မှဥမာပင်လယ်သမုဒ္ဒရာအောက်နေရာတနေရာမှသွားပြီးတင်ထားမျိုးတာမျိုးဖြစ်ဖြစ်ပေါ့နော်အဲ့ဒါမျိုးတွေလှုပ်တော့ပြောတာပါမဆုမြတ်မော
Microsoft ကတော့ carbon neutral ဖြစ်အောင်ရှင်းအောင်နေနဲ့မလုံလောက်တော့ဘူး carbon တွေလုံးဝမရှိတော့အောင်လုပ်ဖို့လိုလာပြီဆိုပြီးတော့ Microsoft ဥက္ကဋ္ဌ Brad Smith ကခုလိုဆိုရပ
ြ We concluded that when it comes to carbon neutrality is just not enough we all
carbon တော့ငွေနဲ့ပတ်သက်ရင်ထုတ်လွှတ်ထားတာတွေကိုပြန်ချိနိုင်အောင်လုပ်ရုံမလုံလောက်တော့ဘူးလို့ကျွန်တော်ဆုံးဖြတ်ပါတယ်ဒါကြောင့်ကျွန်တော်တို့ကမ္ဘာကြီးအနေနဲ့လာမယ့်အနှစ်30အတွင်း carbon တန်းငွေလုံးဝမရှိတော့အောင်လုပ်ဖို့လိုပါတယ်အဲ့လိုဖြစ်ဖို့ဟိုးရင်တွေကထုတ်လွှတ်ထားတဲ့ကာဗွန်ဓာတ်ငွေ့တွေကိုဖယ်ရှားပေးရမယ်။ကာဗွန်ထုတ်လွှတ်မှုတွေကိုလျှော့ချရပါမယ်။လေထုထဲရောက်နေတဲ့ကာဗွန်ဓာတ်ငွေ့တွေကိုနည်းပညာနဲ့ဖယ်ရှားနိုင်အောင်ပိုလုပ်ဖို့လိုလာပါတယ်။အဲဒါကြောင့်2030ခုနှစ်မတိုင်ခင်ကာဗွန်ဓာတ်ငွေ့တွေကိုထုတ်လွှတ်ထားတဲ့ပမာဏနဲ့ပိုပြီးဖယ်ရှားပေးမယ်။2050ခုနှစ်မကုန်ခင်ကျရင်တော့ Microsoft ကုမ္ပဏီတည်ထောင်ခဲ့တဲ့1995ခုနှစ်ထဲကထုတ်လွှတ်ထားခဲ့တဲ့မြတ်ကာဗွန်ဓာတ်ငွေ့တွေအားလုံးကိုရှင်းလင်းဖယ်ရှားမှာဖြစ်ပါတယ်။
အဲ့လိုမျိုးရှင်းနိုင်မယ့်နည်းပညာသစ်တီထွင်ဖို့လိုကိုလိုတယ်လို့ Microsoft ကပြောပြီးတော့နည်းပညာသစ်တီထွင်ဖို့ဒေါ်လာတန်းတစ်ထောင်မှတည်မယ်လို့လည်းကတိပြုတယ်ရှင်။ဆိုတော့ဒီလက်ရှိမှာကာဗွန်တန်းခွေတွေရှင်းနိုင်မယ့်ဘလို့နည်းတွေရှိနေလဲမနှလား။
သူတို့ပြင်သူတို့ကတော့အဲ့ဒီကာဗွန်နဲ့အောက်ဆိုက်တန်းခွေတွေကိုဖန်ပြီးတော့မှသူတို့ကိုမကွန်ကရစ်သုံးလို့ထဲကိုပြန်ထည့်ပြီးတော့ကွန်ကရစ်အနေနဲ့အဆောက်အဦတွေမှာသုံးလို့ရတဲ့ပုံစံမျိုးကိုပြန်ပြီးတော့ဖန်တီးပေးတာမျိုးပါ။အဲ့ဒါမျိုးတွေတော့လုပ်နေပါတယ်ရှင်။
အဲကြောင့်မို့လို့ပဲ2050ခုနှစ်မတိုင်ခင် Microsoft ကြောင့်လေထုထဲရောက်နေသည့်ကာဗွန်အားလုံးကိုဖယ်ရှားမယ်လို့ကြေညာတာဟာတိတ်ကိုကြီးမားတဲ့ရည်ရွယ်ချက်ဖြစ်တယ်လို့သဘာဝပတ်ဝန်းကျင်အရေးကျွမ်းကျင်သူတွေကပြောကြတာပါ။တစ်ချိန်တည်းမှာပဲဒါဟာကြိုးဆိုတင့်တဲ့ကိစ္စဖြစ်တယ်လို့ Grantham သုတေသနသိပ္ပံကပါမောက်ခ Nicholas Dunn ကအခုလိုပြောပါတယ်
။ In many ways businesses are getting out ahead of governments.
ဒီဝိုင်းလုပ်ငန်းတွေကအစိုးရတွေထက်နေရာတော်တော်များများမှာရှေ့ပြေးနေပါတယ်ဒီလိုပြောရပေမဲ့အားလုံးရဲ့ဆောင်ရွက်ချက်တွေကတိတ်ကိုနှေးကွေးလွန်ပါတယ်အခုလိုကတိပြုတာကတကယ်ကိုရှိန်မြန်မြန်လုပ်မယ်ဆိုတဲ့လက္ခဏာဖြစ်ဖို့ကြိုးစိုးတင့်ပါတယ်ဒီထက်အများကြီးပိုလို့ဖို့လိုပါတယ
် Microsoft ကုမ္ပဏီလုပ်ငန်းတွေကြောင်းထွက်တဲ့ကာဗွန်ဒဏ်ငွေကတစ်နှစ်ကို metric ton 16တန်းလောက်ရှိတယ်လို့ကုမ္ပဏီရဲ့ဥက္ကဋ္ဌ Brad Smith ကပြောတယ်မဆွေမောအဲ့ဒီထဲမှာ Microsoft Data Center တွေကထွက်တဲ့ကာဗွန်ဒဏ်ငွေတွေ Microsoft ပစ္စည်းတွေအတွက်ထုတ်တဲ့ Electronic ပစ္စည်းတွေထုတ်လို့ထွက်တဲ့ကာဗွန်ဒဏ်ငွေတွေ Microsoft ပစ္စည်းတွေသုံးလို့ထွက်တဲ့ကာဗွန်ဒဏ်ငွေတွေအားလုံးပါပါတယ်
။ဒီနှစ်ကို metric ton 16တန်းဆိုတော့ဒီ Microsoft ကုမ္ပဏီစတင်ထောင်တဲ့1985ခုနှစ်ထဲက2050ခုနှစ်အထိထုတ်ထားသမျှဒဏ်ငွေတွေဆိုရင်တော့တော်တော်ကြီးကိုများမယ်ကိုသားညုံရဲ့အဲ့ဒါတွေအားလုံးလေထုထဲမှာမရှိတော့အောင်ဖယ်ရှားမယ်လို့ကတိပေးထားပြီဆိုတော့ဘယ်လိုဖယ်ရှားမှာလဲဆိုတာစိတ်ဝင်စားစောင့်ကြည့်နေကြမှာကတော့သိကြပါတယ်။တစ်ချိန်တည်းမှာပဲဒီကမ္ဘာရာသီဥတုတွေပြောင်းလဲဖောက်ပြန်နေတာတိုက်ဖြတ်ဖို့အတွက်ကာဗွန်ဒဏ်ငွေထုတ်လွှတ်တာတွေရှော့ချဖို့လိုကိုလိုအပ်တယ်လို့သိပ္ပံပညာရှင်တွေကလည်းပြောထားတော့အခုလိုမျိုး Microsoft ကရရဲ့တင်းတင်းကတိပေးလိုက်တာဟာတခြားစီးပွားရေးလုပ်ငန်းတွေအတွက်အတူယူစရာဖြစ်တယ်လို့အများကတော့ကြိုဆိုနေကြပါတယ်ရှင်။